Hong Kong District Council ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရခဲ့တဲ့အပေါ်မှာတရုတ်အစိုးရအာဘော်သတင်းစာကတိုးကြိုက်ချင်းလေခံရတဲ့မမျှတာတဲ့ရွေးကောက်ပွဲအဖြစ်ပြောဆိုလိုက်ပြီးတော့ဒီမိုကရေစီဘက်တော်သားတွေရဲ့အောင်မြင်မှုကိုနှိမ့်နေအောင်ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတော့ Joyce Hong ရဲ့သတင်းဆောင်မကိုမတ်သိန်းကြီးထိုက်ကဆက်ပြီးပြောပြမှာပါရှင်။
တနင်္ဂနွေနေ့ကကျင်းပတဲ့ Hong Kong District 18ခုကကောင်စီဝင်ရွေးကောက်ပွဲရလဒ်တွေကတော့ကောင်စီဝင်452နေရာမှာဒီမိုကရေစီရလိုလားတဲ့ဘက်ကနေရာ380ကျော်နိုင်ပြီးတရုတ်အစိုးရလိုလားတဲ့ဘက်က58နေရာပဲနိုင်တယ်လို့ဒေသခံမီဒီယာတွေမှာဖော်ပြကြပါတယ်။ Hong Kong ကနေတရုတ်ပြည်မှကြီးထံကိုတရားခံလွှတ်ပြောင်းရေးဥပဒေချမ်းအပေါ်မချေနှံ့မှုကစပြီးဒီမိုကရေစီတိုးတက်ရရှိရေးအထိကျေပြန့်ခဲ့တဲ့လက်နက်ကြီးဖြစ်နေတဲ့ဆန္ဒပြပွဲတွေအတွင်ကျင်းပတဲ့ဟောင်ကောင် District Council ရွေးကောက်ပွဲတွေကနေထွက်လာတဲ့ရလဒ်တွေဟာဆိုရင်တရုတ်စိုးရထောက်ခံထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကိုအယုံအချီမရှိဘူးဆိုတာကိုပြသနေတာလို့ကြေကြေပြန့်ပြန့်ရှုမြင်ကြပါတယ်။ဒါပေမဲ့လည်းတရုတ်စိုးရပိုင်း Global Times သတင်းစာရဲ့ Editor အဘော်မှာတော့ရွေးကောက်ပွဲရလဒ်ကိုညံ့ညံ့တတအတိတ်တွေကောက်ယူဖို့အရေးကြီးတယ်။ဒီရွေးကောက်ပွဲရလဒ်တွေအပေါ်လွဲမှားကောက်ယူပြီးစူပူလိုတဲ့လူအုပ်ကိုရေးစေးတင်ပေးသလိုမဖြစ်တင်ဘူးလို့ရှိပါတယ်။ဟောင်ကောင်ရွေးကောက်ပွဲမှာမဲပေးသူ၃သန်းမှာဒီမိုကရေစီလူလားသူတွေဘက်ကထောက်ခံမဲ 1.66 သန်းရပြီးတရုတ်လူလားတဲ့အစင်အလာအနိုင်ရနေတဲ့ဘက်ကထောက်ခံမဲ 1.12 သန်းရရှိတာကိုထောက်ပြပြီးမဲရလာကွာချမှုဟာဆိုရင်ညှောလင့်ထတာထက်တောင်မှနည်းတယ်လို့ Global Times ကထောက်ပြပါတယ်။ဟောင်ကောင်ကဒီလပိုင်းနိုင်ငံရေးမငြိမ်သက်မှုတွေမှာဒီမိုကရေစီလိုလားတဲ့တိတ်ကြွလှုပ်ရှားသူတွေကိုစင်ကျင်တုံတရားကျင့်မယ်စီပြီးတရုတ်အစိုးရလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပေါ်မှာဖိအားတွေဖြစ်စေတယ်လို့လည်းရှိပါတယ်။ဒါပြင်အနောက်နိုင်ငံတွေကဟောင်ကောင်ရဲ့ဆန္ဒပြပွဲတွေကိုနှီးထုတ်ပေးတယ်လို့လည်းစွပ်စွဲပါတယ်။ဒါပေမဲ့ဟောင်ကောင်မှာဘာတွေဖြစ်ပါစေတနိုင်ငံစနစ်နှမျိုးဆိုတဲ့အခြေခံမူပေါင်းကိုတော့ထိခိုက်မှုမရှိဘူးလို့ Global Times ကကောက်ချက်ချပါတယ်။ဒီနိုင်ငံခြားရေးဝန်ကြီးကတော့ဟောင်ကောင်အရေးနဲ့ပတ်သက်ပြီးတော့သတိပေးပါတယ်
။我们认为说本地区重要国家中日双方应该携手推进区域合作。
ဟောင်ကောင်တွင်းမှာဘာတွေဖြစ်ဖြစ်အရှင်းလုံးဆုံးချက်ကတော့ဟောင်ကောင်ဟာတရုတ်ရဲ့ပိုင်နယ်ဖြစ်ပါတယ်။တရုတ်ရဲ့အထူးအုပ်ချုပ်ရေးဒေသတစ်ခုဖြစ်ပါတယ်။ဟောင်ကောင်ကိုဖြစ်စည်းဖို့ဒါမှမဟုတ်လေဟောင်ကောင်ရဲ့တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုထိခိုက်အောင်ကြံစည်မှုတွေအောင်မြင်မှာမဟုတ်ပါဘူ
းဒီသတင်းစာတွေကအရိဒအဘော်တွေအပေါ်တရုတ်ပြည်တွင်မှာအသုံးများတဲ့ဝေဘိုလူမှုကွန်ရက်မှာရာနဲ့ချီပြီးမှတ်ချက်ပေးကြပါတယ်ဒါပေမဲ့ဒီမှတ်ချက်တွေကိုစင်စာတိဖြတ်တဲ့အနေအထားရှိပြီးအရိဒအဘော်တွေအောက်မှာမှတ်ချက်ပေးတဲ့နေရာမှာလောလောဆယ်ဖတ်လို့မရနိုင်တဲ့အတွက်တောင်းပန်နေဆိုတဲ့အစားကြောင်းကိုပဲတွေ့ရပါတယ်အစိုးရကစင်စာတိဖြတ်ထားပေမဲ့လို့လေဟောင်ကောင်ရွေးကောက်ပွဲရလဒ်အပေါ်ဝေဘိုလူမှုကွန်ရက်မှာတရုတ်ပြည်သူတို့ရေးထားတဲ့မှတ်ချက်တွေကိုလည်းတွေ့ရပါတယ်။ဝေဘိုသုံးသူတို့ရေးထားတာမှာတော့တနိုင်ငံစနစ်မျိုးကဆက်ပြီးအောင်မြင်နေတယ်ဆိုပေမဲ့တနိုင်ငံတည်းဆိုတာကတော့လုံးဝကျဆင်းနေပြီလို့ရှိပါတယ်။နောက်တဦးကတော့ဟောင်ကောင်ဟာထိုင်ဝမ်လိုမျိုးဖြစ်လာပြီလို့ရှိပါတယ်။တရုတ်ပြည်ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌရစ်ချက်စတိုင်ကတော့တရုတ်အစိုးရအနေနဲ့အခြေအနေမှန်ကိုလက်ခံသင့်ပြီလို့ပြောပါတယ
် It definitely continue to have a kind of misunderstanding
ဟောင်ကောင်ပြည်သူတွေရဲ့သဘောဆန္ဒကိုတရုတ်အစိုးရဘက်ကနားလည်မှုလွဲနေစေဖြစ်ပါတယ်ဟောင်ကောင်ပြည်သူတွေကအစိုးရရဲ့စွမ်းဆောင်ရည်ပေါ်တိတ်ပြီးစိတ်ကက်နေကြပါတယ်ချေကားဖြစ်တော့တနင်္ဂနွေစနစ်မျိုးချမှတ်တင်တော်မူနဲ့လှည့်စားပြီးဟောင်ကောင်ကိုဒီမိုကရေစီအပြည့်အဝဆက်လက်ထားရှိပါမယ်ဆိုတဲ့ဂရုကိုပြတ်ကွက်မှုဖြစ်ပါတယ်
။အခုဟောင်ကောင်ရဲ့ District Council ရွေးကောက်ပွဲရလဒ်ကြောင့်စူပူအကြမ်းဖက်မှုတွေကိုအဆုံးသတ်သွားစေမယ့်အပြောင်းအလဲတစ်ခုဖြစ်လာမယ်လို့မျှော်လင့်ထားတရုတ်အစိုးရအဘော် Global Times သတင်းစာရဲ့ Editor ချုပ် Hu Shijing က Twitter လူမှုကွန်ရက်မှာတင်ထားပြီးတုံ့ပြန်ရေးသားထားပါတယ်ရှင်။